တဲ့သူတနေ့တည်းမှာတန်းပေါင်းတစ်ထောင်ရှိခဲ့တဲ့နေတော့ဟာအဲ့ထဲမှာမြန်မာ user တွေဘလောက်တောင်ပါတယ်လဲမသိဘူးကိုသားညုံကြီ
းဒီနေ့တည်းကအတိုင်းဆိုတော့1 billion ပေါ့ဗျာကဘာမှာရှိသမျှလူ9ယောက်မှာတယောက်ကဩဂတ်စ်လ24ရက်နေ့တုန်းကတနေ့တည်းတစ်ချိန်တည်းမှာ Facebook ပေါ်မှာချိတ်ဆက်နေကြတာဆိုတော့မြန်မာနိုင်ငံကလည်းပါမှာသိကြတာပေါ့မတ်စမြတ်မောင
်တနေ့တည်းမှာတုံးတဲ့သူ1 billion ဖြစ်သွားတာကိုကြည့်လို့ရှိရင်လူတွေကိုချိတ်ဆက်ပေးတဲ့နေရာမှာလူမှုကွန်ရက်တွေကအစွမ်းကဘလောက်တောင်ထက်တယ်လဲဆိုတာပေါ်နေပြီလေ
တကယ်ကဒီ Facebook တုံးနေတဲ့သူတစ်လမှာ1 billion ရှိနေတာက2012ခုနှစ်တည်းကဗျစုစုပေါင်း Facebook အကောင့်ဖွင့်ထားသူပေါင်းကလည်း 1.5 billion ရှိနေပြီဒါပေမဲ့အခုတော့တနေ့တည်းမှာဒီရေအတွက်ရှိသွားပြီဆိုတော့ဒါကဒီ Facebook ကုမ္ပဏီအတွက်တကယ်မှတ်ကြောက်တင်စရာဖြစ်သွားတာပေါ့ဗျာ
အဲ့ဒါကြောင့်လဲ Facebook ကိုဖန်တီးတဲ့ Mark Zuckerberg ကသူ့ရဲ့ Facebook မှာအဲ့ဒီနေရာ post တင်တယ်လေ Facebook တုံးနေကြတဲ့သူတွေကိုလူမှုအတိုင်းဝိုင်းတစ်ခုလို့သူကတင်စားပြီးတော့ဗာရေးလဲဆိုတော့ကျွန်တော်တို့လူမှုအတိုင်းဝိုင်းကတဲ့ဘယ်သူမဆိုကိုထုတ်ဖို့ပြောချင်တာကိုပြောနိုင်ခွင့်ပေးတယ်အချင်းချင်းကြားမှာပို့ပြီးတော့နားလည်မှုရှိအောင်နဲ့ခေတ်သစ်ကဘာကြီးမှာလူတိုင်းအတွက်အခွင့်အလမ်းတွေကိုဖန်တီးပေးတယ်လို့ Mark Zuckerberg ကဆိုရယ်လေ
လူလူလတ်လတ်ပုံမှန်လေးလေးနဲ့ချိတ်ဆက်နိုင်တာကမှပို့ပြီးတော့ကောင်းမွန်တဲ့ကဘာကြီးဖြစ်ပါတယ်လို့လည်းသူကပြောပါတယ
်သူပြောသလိုကောင်းတဲ့ကိစ္စတွေဖြစ်စီတာလည်းမှန်ပါတယ်လောလောလတ်လတ်ဥပမာဆိုရင်ဒီမြန်မာနိုင်ငံကရေဘေးဒုက္ခတွေတွေအတွက် Facebook ပေါ်ကတစ်ဆင့်အလှငွေရှာကြတယ်သွားလူကိုတိုင်ပင်ကြတယ်စုစည်းကြတာမျိုးတွေကတကယ်ကောင်းတဲ့ချိတ်ဆက်တာမျိုးမှန်ပါတယ်ဒါပေမဲ့တစ်ဖက်မှာကြတော့လေဒီ Facebook လိုမျိုးလူမှုကွန်ရက်တွေကြောင့်ပဲအငင်းပွားစရာကိစ္စတွေကလည်းရှိနေပြန်တယ်လေဥပမာကိုယ့်ရဲ့အတွေ့အကြုံလုံခြုံမှုမရှိတဲ့ privacy ကိစ္စမျိုးနောက် online ပေါ်ကနေပြီးတော့စော်ကားရန်စခံရတဲ့ကိစ္စမျိုးတွေအပြင်လူမှုအတိုင်းဝိုင်းထဲမှာဒီနည်းပညာရဲ့အခန်းကဏ္ဍလိုလူရည်ကျေးမှုနဲ့ဆိုင်တဲ့မေးခွန်းထုတ်စရာကိစ္စမျိုးတွေကလည်းရှိနေတယ်ဆိုတာကို Washington Post သတင်းစာဆောင်းပါးတစ်ခုထဲမှာထောက်ပြထားတဲ့ချက်
တနည်းထဲမှာဒီကဘာလုံးက Facebook တုံးနေကြတဲ့သူ1 billion ရှိသွားပြီဆိုတဲ့အတွက်အကောင့်ဘက်ကပဲဖြစ်ဖြစ်အစိုးဘက်ကပဲဖြစ်ဖြစ်သူ့ရဲ့အခန်းကဏ္ဍကတိတ်ကိုရေးကြီးသွားတယ်ဆိုတာကတော့အမှန်ပဲ UK ထုတ် Guardian သတင်းစာကြီးမှာဖော်ပြခဲ့တဲ့ကဘာကြီးမှာ Facebook ပြောင်းလဲစေခဲ့တဲ့အချက်9ချက်ဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးအတိုင်းပဲသူ့ကြောင့်ပြောင်းလဲပြီးဖြစ်စေခဲ့တာကတော့ငြင်းမရဘူးဗ
ျမိတ်ဆွေတငယ်ချင်းဆိုတဲ့အတိတ်ပဲကို Facebook ကပြောင်းလဲစေခဲ့ပါတယ်တဲ့နှစ်ပေါင်းများစွာကွဲကွာနေကြတဲ့တငယ်ချင်းမိတ်ဆွေတွေအပြင်မှာတခါမှမမြင်မှုကြတဲ့သူတွေက Facebook ပေါ်မှာပြန်တွေ့တငယ်ချင်းပြန်ဖြစ် Facebook friend တွေဖြစ်သွားကြတာပဲတဲ့။နောက်မခေါ်ချင်တော့တဲ့တငယ်ချင်းတွေကိုအပြင်မှာအဆက်ပြတ်ဖို့ခက်ချင်ခက်မဲ့ Facebook ပေါ်မှာတော့ different unfriend လောက်လာရဲ့လွယ်လွယ်လေးပါပဲတဲ့
။ကိုယ့်ရဲ့ကိုရေးကူတာပိုင်းဆိုရင်လည်းအပြင်မှာသာကိုနဲ့ပတ်သက်တဲ့ကိစ္စတွေကိုမျှဖို့ဝင်လေကြတာ Facebook ပေါ်မှာကြတော့ကိုယ့်ရဲ့ဓာတ်ပုံတွေမကောက်ဘူး။ဘယ်မျိုးမှနေတဲ့ကိုယ့်ရဲ့ email လိပ်စာဖုန်းနံပါတ်တွေကိုလူလလပဲမျှနေကြတယ်တဲ့။အထူးသဖြင့်ဒီလူငယ်တွေကြားမှာပိုဆိုးရဲဆိုတာကိုဖြူးသူသေးတဲ့စစ်တမ်းရဲ့အချက်တွေနဲ့ဆောင်းမားထဲမှာဥပမာပေးထားပါတယ
်။ဆောင်းမားရှင်ပြောထားတဲ့နောက်တစ်ချက်ကတော့ဒီ Facebook ရဲ့အလုတ်အကိုင်ဖန်တီးပေးမှုပဲ။ကဏ္ဍမျိုးစုံအတွက်ကိုအလုတ်အကိုင်ပေါင်းသန်းနဲ့ချီကို Facebook ကဖန်တီးပေးခဲ့တယ်။အဲ့ဒီထဲမှာဒီကုန်ပစ္စည်းအတွက်ကိုစင်တင်ကြောညာပေးရရောက်မဲ့အလုတ်မျိုးရှားသွားကြတဲ့သူတွေအများကြီးပါတဲ့။ကုမ္ပဏီတွေကကိုယ့်ရဲ့ customer တွေကို Facebook ကြောင့်ပဲလွယ်လွယ်သိနိုင်နားလည်နိုင်တဲ့ဘလို့ထိရောက်အောင်လို့ကြော်ညာရမလဲဆိုတာကိုသိကြတယ်လေ Facebook ပေါ်မှာကြော်ညာဆောင်ရတဲ့ဝင်ငွေကဒေါ်လာ3ဘီလီယံကျော်သွားပြီလို့အဲ့ဒီ Guardian သတင်းဆောင်ပါးထဲမှာပြောထားပါတယ
်နိုင်ငံအရဆိုရင်လဲ Facebook ဟာတိတ်ကိုရေးပါတဲ့နေရာကနေပြီးတော့ပါလာပြီဆိုတာကိုရေးပြထားပါသေးတယ်ဒီမှာတော့သူက2015 UK ထူးထူးရွေးကောက်ပွဲတုန်းက Facebook လိုလူမှုကွန်ရက်ပေါ်ကနေပြီးတော့ထောက်ခံမှုတွေရအောင်လို့အဓိကနိုင်ငံရေးပါတီကြီးတွေဘလောက်များစူးစမ်းမဲဆွဲခဲ့ကြတယ်လဲဆိုတာကိုဥပမာပေးထားပါတယ
်အမေရိကန်မှာသမရရွေးကောက်ပွဲဝင်ကြမဲ့သူတွေဆိုရင်လဲမဲဆန္ဒရှင်တွေကို Facebook ပေါ်ကနေပြီးတော့စီးရုံနေကြတာတွေ့နေရပြီပဲမဟုတ်လားရှင်အဲ့ဒါနဲ့ဆက်ဆက်လို့ပဲဒီ Facebook ဟာသတင်းဖြစ်တဲ့အရေးပေါ်သတင်းတွေကိုချက်ချင်းဖြန့်ပေးတယ်ဘယ်ဟာကသတင်းဖြစ်တယ်ဆိုတာကိုအဆုံးဖြတ်ပေးတယ်ဆိုတဲ့အချက်ကိုလဲ Guardian သတင်းစာဆောင်းပါးမှာထည့်ထားပါတယ်ဖြူသူတည်တနာစစ်တမ်းအရာအသက်18နှစ်ကနေပြီးတော့24နှစ်အရွယ်လူငယ်လူရွယ်တွေက87ရာခိုင်နှုန်းကသူတို့အတွက်သတင်းတွေကိုအထူးကသိရတဲ့နေရာဟာ Facebook ဖြစ်ပါတယ်တဲ့
နိုင်ငံရေးလှုပ်ရှားမှုတွေစနစ်ပြောင်းတော်လိုင်းမျိုးတွေအတွက်လည်း Facebook ဟာသတင်းဖြန့်ပေးလူစုပြီးတဲ့ဂျာကန်တစ်ခုဖြစ်လာတာကလည်းနောက်တစ်ချက်ပြနောက်ဆုံးချက်ကတော့ဒီ Facebook တုံးတဲ့သူတွေကပဲ Facebook ကိုပြောင်းလဲစီခဲ့တာဖြစ်ပါတယ်တဲ့အမေရိကကဒီထိတ်တန်းတက္ကသိုလ်ကျောင်းသူကျောင်းသားတွေကြားမှာချိတ်ဆက်ဖို့ဆိုပြီးတော့အဲ့ဒီချိန်တုန်းက Harvard တက္ကသိုလ်ကျောင်းသား Mark Zuckerberg က Facebook ကိုစလုပ်ခဲ့တာအခုတော့ Facebook ဟာ Internet ကုန်ရည်ကြီးတစ်ခုလုံးကိုချိတ်ဆက်ပေးတဲ့နေရာတစ်ခုဖြစ်လာခဲ့ပြီလို့ Guardian သတင်းစာကြီးမှာသုံးသပ်ချက်ဆောင်းပါးဖော်ပြထားပါတယ
် Facebook တုံးတဲ့သူတရက်ထဲမှာ1 billion ဖြစ်သွားလို့အခုလိုထူးခြားတဲ့အချက်တွေကိုရေးကြတဲ့အထက်မှာတမှုကွဲနေတဲ့နောက်ဆောင်းပါးတစ်ခုကတော့ gizmodo.com ဆိုတဲ့ IT သတင်း website မှာရေးထားတဲ့ဆောင်းပါးရှင်ကမ္ဘာပေါ်မှာလူပေါင်း9 billion လောက်ရှိနေတဲ့အတွက် 6 billion ကသူတို့ဆွေမျိုးမိတ်ဆွေတွေကိုတခြားနည်းလမ်းတွေနဲ့ဆက်သွယ်နေကြဆဲပဲပေါ့လို့ဆိုထားတာပါ Facebook CEO Mark Zuckerberg ကိုယ်တိုင်ကဒီကမ္ဘာလုံးလူတိုင်းအင်တာနက်သုံးနိုင်ဖို့ရင်းနှီးမြှုပ်နှံစ조사နေတဲ့သူဆိုတော့အခုလိုမျိုး1 billion Facebook ပေါ်မှာချိတ်ဆက်နေကြပြီဆိုတာကဒီကမ္ဘာလုံးကိုချိတ်ဆက်နိုင်ဖို့ရဲ့အစပဲဖြစ်ပါတယ်လို့ရေးထားတယ်မလားအဲ့လိုရေးတာက Zuckerberg အနေနဲ့ဒီကမ္ဘာလုံးချိတ်ဆက်နိုင်ဖို့ကြံ့ကြာနေတဲ့အပေါ်မှာစိတ်မရှိတော့တာကိုပြလိုက်တာပဲလို့စောင်းမမှာကောက်ချက်ချထားတယ်လေ
သူပြောရလဲဟုတ်ပါတယ်ကမ္ဘာဝကဘလောက်ဝေးလံခေါင်းတဲ့နေရာမျိုးမှမဆိုလူတိုင်းအင်တာနက်ကိုချိတ်ဆက်နိုင်ကြဖို့ဆိုပြီးတော့ Zuckerberg ကဒီ internet.org ဆိုတဲ့အစီအစဉ်ကို2013ထဲကစခဲ့တာလေထိပ်တန်းဆက်သွယ်ကုမ္ပဏီကြီးတွေနဲ့ Facebook တို့ပေါင်းပြီးတော့အဖိုးခတက်တက်တာတာနဲ့လူတိုင်းအင်တာနက်သုံးနိုင်ကြဖို့ကြိုးစားနေတဲ့အစီအစဉ်မှာသူတို့အစီအစဉ်တဲမှာဆိုရင်မြေပြင်ကနေပြီးတော့အင်တာနက်ကွန်ရက်ဖြန့်ဖို့ခက်ခဲတဲ့နေရာမျိုးတွေမှာဂျိုးလူတွေမောင်းသူမဲ့ drone ရင်တွေတုံးပြီးတော့ဝေဟင်ကနေပြီးတော့ကွန်ရက်ဖြန့်ပြီးဖို့အစီအစဉ်တော်မှာပါတယ်မဆုမြတ်မို့ရဲ့
အဖိုးနေတဲ့လက်ကင်ဖုန်းတွေထုတ်ဖို့နောက် data သုံးတဲ့ပမာဏနည်းတဲ့ mobile application တွေဖန်တီးဖို့ကိုလည်း Facebook ဥဆောင်ပြီးတော့လုပ်နေကြတယ်လေကိုသားညုံရဲ့နောက်ပြတ်ဒီ Facebook ကုမ္ပဏီဟာနည်းပညာပိုင်းမှာရှေ့ပြေးနေတဲ့ဆိုတဲ့နေရာကိုယူနိုင်ဖို့အတွက်ကိုလည်းစ조사နေတာပဲအခုဆိုလို့ရှိရင်ဒီ Facebook Messenger သုံးတဲ့သူတွေအတွက် M ဆိုပြီးတော့ app တစ်ခုကိုထွင်နေပြီလေအစမ်းထွင်ထားတာကိုတချို့ user တွေကတော့စမ်းပြီးတော့ပေးသုံးနေပြီအဲ့ဒီ M က Apple ရဲ့ Siri တို့ Microsoft ရဲ့ Cortana တို့ထက်ပိုပြီးတော့တာသွားတာကကိုတိကျတဲ့အချက်အလက်ကိုရှာပေးရုံနဲ့မကဘူးကိုရဲ့အစားဒီအွန်လိုင်းပေါ်ကနေဈေးဝယ်ပေးတာမျိုးစားတောက်ဆိုင်မှာစပွဲကုန်တွေကကြိုပြီးတော့လုပ်ပေးထားနိုင်တယ်လို့ဆိုရဲအဲ့လိုဆိုတော့ဒီ Facebook website လိုပဲ Facebook Messenger application သုံးတဲ့သူပေါင်း1 billion ဖြစ်လာဖို့ကတော့တိတ်ကြတော့မယ်မဟုတ်ဘူးလို့ပြောနိုင်မယ်ထင်ပါတယ်ရှင်